တ်တော်ဥက္ကဋ္ဌနဲ့ဒုတိယဥက္ကဋ္ဌနေရာ၄နေရာမှာတိုင်းရင်းသားပုဂ္ဂိုလ်တွေ၃နေရာပေးဖို့အများစုနိုင်ရမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတရားဝင်အဆိုပြုလိုက်တာဟာအမျိုးသားပြန်လည်ရင်ကြားစစ်ရေးကိုဦးတည်တဲ့အနေအထားဖြစ်တယ်လို့တိုင်းရင်းသားနိုင်ငံရေးပါတီတွေရဲ့ခေါင်းဆောင်တချို့ကရှုမြင်ကြပါတယ်။ဒါပေမဲ့2008ဖွဲ့စည်းပုံအခြေခံဥပဒေရဲ့အကန့်အသတ်ကြောင့်တိုင်းရင်းသားတွေလွတ်တော်ကြီးကဲနေရာတွေရလာပေမဲ့လောက်ပိုင်ခွင့်နဲ့လောက်နိုင်စွမ်းကတော့အကန့်အသတ်ရှိအောင်မှာဖြစ်တယ်လို့လည်းပြောဆိုကြပါတယ်။အပြည့်စုံကိုတော့မတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင်။
2015ရွေးကောက်ပွဲရဲ့ရွေးကောက်ခံလွှတ်တော်မတ်တွင်နဲ့လာမယ့်ဖေဖော်ဝါရီလ၁ရက်နေ့မှာစတင်ခေါ်ယူမယ့်လွှတ်တော်သစ်တွေအတွက်ပြည်သူ့လွှတ်တော်ဥက္ကဋ္ဌအဖြစ်မြို့သားဒီမိုကရေစီအဖွဲ့ချုပ်ရဲ့တာမွေမြို့နယ်ပြည်သူ့လွှတ်တော်မှဦးဝင်းမြင့်ဒုတိယဥက္ကဋ္ဌအဖြစ်ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ကိုက်ခိုင်မြို့နယ်ပြည်သူ့လွှတ်တော်အမဦးတီခွန်မြတ်တို့ကို NLD ပါတီကတရားဝင်အဆိုပြုလိုက်ပါတယ်နောက်အမျိုးသားလွှတ်တော်ဥက္ကဋ္ဌအဖြစ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ကရင်ပြည်နယ်မဲဆန္ဒနယ်အမှတ်၈အမျိုးသားလွှတ်တော်မှဦးမန်းဝင်းခိုင်တန်းရခိုင်အမျိုးသားပါတီရဲ့ရခိုင်ပြည်နယ်မဲဆန္ဒနယ်အမှတ်၆အမျိုးသားလွှတ်တော်အမှတ်ဦးအေးတာအောင်တို့အဆိုပြုခံရပါတယ်လွှတ်တော်နေရာရဲ့အကြီးအကဲနေရာတွေကိုလူနည်းစုတိုင်းရင်းသားပုဂ္ဂိုလ်သုံးဦးအဆိုပြုခံရတဲ့အပေါ်ကချင်ပြည်နယ်ဒီမိုကရေစီပါတီရဲ့ဥက္ကဋ္ဌဒေါက်တာတူးကြာကကြိုဆိုပါတယ
်ဟုတ်ကဲ့အခုဒီ structure အရသူဒီလိုခါတဲ့ဒါဝတိဒီအချင်းတော့မြန်မာပြည်နယ်ကြားစီရဲ့ကိုဦးတည်တဲ့သဘောနောက်ပြီးတိုင်းဒါစီတို့ညရဲ့ကိုဦးတည်တဲ့သဘောလို့တော့မြင်ပါတယ်။ဒါကြောင့်လဲဆိုရင်တိုင်းဒါဒီအခဏတော့လေဒါဖြစ်တဲ့သဘောပေါ့။အဲဒါကြောင့်မလို့ဒီဟာကတော့ဒီလွတ်တော်ဥက္ကဋ္ဌဒုတိယဥက္ကဋ္ဌရွေးချယ်နေရာမှာဒါအလုံးလေးဦးထဲမှာတိုင်းဒါသူမှုပါလာပေါ့။ဒါကတော့ဒါကောင်းတဲ့လက္ခဏာပဲလို့မြင်ပါတယ်။အဲတော့ဒီတိုင်းဒါကိုလည်းဒီပါလာတဲ့အတွက်ကြောင့်တက်ဆိုင်ရာတိုင်းဒါဒီအရေးရောသူတို့ကိုစားပြုကြရမှာပဲလေနောက်ပြီးဒီ NDA အနေနဲ့လည်းဒီလိုမြို့ကူးဘရမဒီလိုတိုင်းဒါဒီကိုနေရာပေးလာတာဖြစ်နေမယ်လို့ကျွန်တော်ထင်ပါတယ်
ဒါပေမဲ့ပြည်နယ်အစိုးရကိုဦးဆောင်နိုင်ရေးဒီဇိုင်းမှတ်မှတ်တောင်းဆိုနေတဲ့ရခိုင်မျိုးသားပါတီ ANP ကတော့ပါတီရဲ့ဗဟိုအလုံးအမှုဆောင်ကော်မတီဝင်တဦးဖြစ်တဲ့ဦးအေးတောင်ကိုအမျိုးသားလွှတ်တော်ဒုတိယဥက္ကဋ္ဌအဖြစ်အဆိုပြုခံရတဲ့အပေါ်ပါတီရဲ့ဆုံးဖြတ်ချက်ကိုခံယူသင့်တယ်လို့ပြောပါတယ်။ ENP ရဲ့ဒုတိယဥက္ကဋ္ဌဥခိုင်ပြည်ဆိုကအခုလို့ပြောပါတယ်
။ကျွန်တော်တို့ကတော့ဦးအေးတောင်ဟာ NLD ကအမျိုးသားလွှတ်တော်မှာလွှတ်တော်ဒုဥက္ကဋ္ဌနေရာကိုကမ်းလှမ်းတယ်ဆိုလို့ရှိရင်သူ့အနေနဲ့ပါတီမှာကျွန်တော်တို့တကယ်ကိုတာဝန်ရှိတဲ့ပုဂ္ဂိုလ်ကျွန်တော်တို့ပါတီကတကယ်ကိုလေးစားနေတဲ့ပုဂ္ဂိုလ်တူအနေနဲ့ပါတီကိုရှာကြနေတယ်ကျွန်တော်တို့ကဒီလိုကမ်းလှမ်းနေတယ်အဲ့ဒီကမ်းလှမ်းတဲ့အပေါ်မှာပါတီကဘလို့ပဖို့ထားလေဆိုတဲ့ဟာကိုတို့ဟာသူရှာပြတဲ့နယ်လို့ကျွန်တော်တို့မြင်ပါတယ်အဲ့လိုပါတီကိုမရှာပြသေးနဲ့သူဟာသူယူသွားမယ်ဆိုလို့ရှိရင်တော့သူရဲ့အပိုင်းလေရှိနေတယ်လို့ကျွန်တော်တို့ကတော့အဲ့လိုပဲပဖို့ထားပါတယ်
အခုအစိုးပြုခံရတဲ့တိုင်းရင်းသားပုဂ္ဂိုလ်တွေထဲမှာတော့အကြီးဆုံးပြည်နယ်ကြီးဖြစ်တဲ့ရှမ်းတိုင်းရင်းသားတွေထဲကအစိုးပြုမခံရပါဘူးဦးတီခွန်မြတ်ကလည်းရှမ်းပြည်နယ်ကွက်ခိုင်မြို့နယ်ပြည်သူ့လွတ်တော်အမှတ်ဆိုပေမဲ့ကချင်တိုင်းရင်းသားဖြစ်ပါတယ်ရှမ်းတိုင်းရင်းသားတွေအစိုးပြုမခံရပေမဲ့အခုတိုင်းရင်းသားတွေကိုလွှတ်တော်အကြီးအကဲနေရာတွေအစိုးပြုတဲ့အပေါ်ကြိုးဆိုတယ်လို့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီခေါင်းဆောင်တဦးဖြစ်တဲ့ဦးဆိုင်ညွန့်လင်ကပြောပါတယ်တိုင်းရင်းသားအရေးဆောင်ရွက်နိုင်စံကတော့အကန့်အသတ်တွေရှိအောင်မှဖြစ်တယ်လို့လည်းသူကပြောပါတယ်
။ဒီစိုက်တဲ့အဆင့်တော့ရှိမှာပါ။အပူလုံးလို့တော့မရပါဘူး။လူထုံးလုံးကြီးရှိရတယ်ဆက်မ
။2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေအရလွှတ်တော်တွင်အများစုအနိုင်ရပါတီကတမရဒုတိယတမရတွေနဲ့လွှတ်တော်အခြေခံနေရာတွေပြည်내နဲ့တိုင်းဒေသကြီးဝင်ကြီးချုပ်ရာထူးတွေကိုရွေးချယ်တင်ညှပ်နိုင်မှဖြစ်ပါတယ်။ဒါပေမဲ့အများစုအနိုင်ရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကြီးစိုးတဲ့လွှတ်တော်တွေမှာတိုင်းရင်းသားတွေအကြီးအကဲနေရာရလာပြီမဲ့အခြေခံဥပဒေရဲ့အကန့်အသတ်ကြောင့်တိုင်းရင်းသားအရေးဆောင်ပေးလှုပ်ဆောင်နိုင်မှုကတော့အတော်လေးအကန့်အသတ်ရှိနေအောင်မှာဖြစ်ပါရဲ့ရှင်